ဂါဇာကမ်းမြောက်ဒေသကစာနာထောက်ထားမှုဆိုင်ရာစစ်မဲ့ဆုံးဖြစ်သတ်မှတ်ထားတဲ့နေရာတစ်စိတ်တစ်ပိုင်းမှာနေထိုင်သူတွေပါဝင်အရက်သားတွေကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့အတွက်အစ္စရေးစစ်တပ်ကဒီကနေ့ပဲအမိန့်ထုတ်လိုက်ပါတယ်။စာနာမှုဆိုင်ရာစစ်မဲ့ဆုံးဖြစ်သတ်မှတ်ထားတဲ့ဂါဇာဒေသတောင်ပိုင်းမူဝါစီမှာဟာမတ်စစ်သွေးကြွတွေအရက်သားတွေနဲ့ရောနှောနေထိုင်နေပြီးတော့အစ္စရေးကိုရော့ကတ်နဲ့ပစ်ခတ်တိုက်ခိုက်နေတဲ့အတွက်ကြောင့်မလို့စစ်စင်ရေးလုပ်ဖို့စီစဉ်ထားကြောင်းလည်းအစ္စရေးစစ်တပ်ကပြောပါတယ်။စာနာမှုဆိုင်ရာစစ်မဲ့ဆုံးဖြစ်သတ်မှတ်ထားတဲ့မြေတဲပင်နဲ့တခြား၈မိုင်ခွဲကျော်နယ်မြေမှာပါလက်စတိုင်း 1.8 သန်းခန့်နေထိုင်နေတယ်လို့လည်းဒီလာဇန်းမှာပဲအစ္စရေးဘက်ကခန့်မှန်းထားပါတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာထောက်ထားမှုအဖွဲ့တွေကတော့အဲ့ဒီနေရာတွေမှာပါလက်စတိုင်းပြည်သူတွေဟာတန့်ရှင်းမှုမရှိတဲ့ယာယီတက်စကန်တွေမှာနေထိုင်နေကြရကြောင်းနဲ့စေဝါနဲ့အကူအညီတွေရဖို့ကန့်သက်ချက်တွေရှိနေတယ်လို့ပြောပါတယ်။ဂါဇာဒေသမှာအပြစ်ခတ်ရဲစေးရေးညှိနှိုင်းနေချိန်မှာပဲစစ်စင်ရေးအတွက်အရက်သားတွေဘေးလွတ်ရာပြောင်းရွှေ့ဖို့အစ္စရေးစစ်တပ်ရဲ့အမိန့်ထွက်ပေါ်လာတာပါ။အစ္စရေးဝန်ကြီးချုပ်ဗဂျမန်နတန်ယာဟုကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးအမေရိကန်မှာလွှတ်တော်မှာပြောမိန့်ခွန်းပြောဖို့အတွက်ဒီကနေ့ဝါရှင်တန်ကိုရောက်မှာပါ။အစ္စရေးဝန်ကြီးချုပ်ရုံရဲ့ပြောဆိုချက်အရဂျာတာဘရီနေမှာဆက်လက်ဆွေးနွေးမှုတွေလုပ်ဖို့အတွက်ညှိနှိုင်းအဖွဲ့တစ်ဖွဲ့စီလွှတ်ဖို့လည်းရှိနေပါတယ်ရှင်။